တောင်ကိုရီးယားသမ္မတဟောင်းပါကင်ဟေးကို2016ခုနှစ်လွတ်တော်ရွေးကောက်ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တောင်ကိုရီးယားတရားရုံးကဒီကနေ့နောက်ထပ်ထောင်ဒဏ်8နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းပါကအနေနဲ့မြို့သားထောက်လှမ်းရေးဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နှောက်ယှက်မှုနဲ့ထောင်ဒဏ်2နှစ်ထပ်မံချမှတ်လိုက်ခြင်းဖြစ်ကြောင်းစိုးမြို့ခရိုင်တရားရုံးရဲ့အထောက်အထားတွေမှာဖော်ပြထားပါတယ်။သူအနေနဲ့အမအရင်တစုံတရာမပြုတ်လုခဲ့ကြောင်းညှင်းဆို့ထားတဲ့သမရဟောင်းပါခာဒီကနေ့စီရင်ချက်ချတဲ့တရားရုံးကိုရောက်မလာခဲ့ပါဘူး။အကျင့်ပြတ်ချဆမှုအာဏာအလွဲသုံးစားလုပ်မှုအကြက်ကင်ခြင်းတို့နဲ့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တာကြောင်းသမရဟောင်းပါကင်ဟေးကိုအပြည်လာတော့ကထောင်ဒဏ်24နှစ်ချမှတ်အပြစ်ပေးထားပြီးဖြစ်ပါတယ်။